ယူကရိန်းနိုင်ငံကစွမ်းအင်ဆိုင်ရာအခြေခံအဆောက်အအုံတွေကိုပြစ်မှတ်ထားပြီးရုရှားကမစ်ဆိုင်းတုံး120ဒရုန်းကူးစင်နဲ့အပြင်းထန်တိုက်ခိုက်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီနေ့ပဲပြောလိုက်ပါတယ်။ရှာဟစ်အမျိုးအစားပါဝင်အဝေးထိန်ဒရုန်းတွေခရုစ်နဲ့ပတ်တင်းတဲ့မစ်ဆိုင်းတုံးတွေပါဝင်အမျိုးအစားပေါင်းစုံနဲ့တိုက်ခတ်ခဲ့ပြီးယူကရိန်းလေကြောင်းရဲ့ကာဝေးရေးကစုစုပေါင်း140ကိုကြားဖြတ်ပစ်ချက်နိုင်ခဲ့တယ်လို့လည်းယူကရိန်းသမ္မတကတယ်လီဂရမ်လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။ရုရှားရဲ့ဒရုန်းတိုက်ခိုက်မှုကြောင့်မက်ကိုလိုက်ဒေသမှာလူနှူးသေဆုံးပြီးကလင်းနှူးပါဝင်6ဦးထဏ်ရရတယ်လို့လည်းယူကရိန်းသမ္မတကပြောဆိုထားခဲ့ပါတယ်။အိုဒက်ဆာဒေသမှာတော့တက်ခတ်မှုကြောင့်နှူးသေဆုံးပြီးစွမ်းအင်လုပ်ငန်းတွေကိုထိမှန်ရာကလက်စစ်မီးနဲ့ရေပြက်လက်မှုတွေကြုံရရတဲ့အကြောင်းဒေသခံအုပ်ချုပ်ရေးမှူးအိုလာကပ်ပါကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်စစ်တင်ခြင်းငယ်ကယူကရိန်းရဲ့စွမ်းအင်ကဏ္ဍကိုမကြာခဏပြစ်မှတ်ထားတက်ခတ်ခံရတာကြောင့်လက်စစ်မီးပြတ်တောက်မှုတွေနဲ့လည်းကြုံနေရတာပါ။အခုနောက်ဆုံးရုရှားရဲ့တက်ခတ်မှုဟာ3လအတွင်းအပြင်းထန်ဆုံးဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ။